င်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာအတန်ရုံးကိုဘုံခွဲတိုက်ခိုက်ဖို့စ조사ခဲ့တာနဲ့သဘောထားတင်းမာတဲ့မော်စလင်တွေကတန်ရုံးရှေ့မှာဆန္ဒလာပြတာကိုကြုံခဲ့ရပြီးတဲ့နောက်မြန်မာတန်ရုံးရဲ့လုံခြုံရေးအခြေအနေဟာတည်ငြိမ်နေပြီလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကပြည်ပခါတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ကင်တွယ်လှုပ်ဆောင်ပုံတွေကိုလည်းအင်ဒိုနီးရှားအစိုးရကထောက်ခံပါတယ်လို့လည်းဆိုပါတယ်။အပြည့်အစုံကိုတော့ရန်ကုန်မြို့က VOA ဝိုင်းတော်သားကိုကြကြော်သိန်းကသတင်းပေးပို့ထားပါတယ်ရှင်။
ဂျကာတာမြို့တော်မှာရှိတဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာအတန်ရုံးကိုဘုံခွဲတိုက်ခိုက်ဖို့ရည်ရွယ်ချက်နဲ့ဆင်ထားတဲ့ပိုက်ဘုံ၅လုံးနဲ့အတူတန်တရားရှိသူ၂ဦးကိုဂျာတာပရီနဲ့နောင်ပိုင်းမှာအင်ဒိုနီးရှားရတက်ဖွဲ့ကဖမ်းဆီးခဲ့ပြီးတဲ့နောက်တရက်မှာပဲသဘောထားတင်မာတဲ့ရာပေါင်းများစွာသောအင်ဒိုနီးရှားနိုင်ငံသားမွတ်စလင်တွေကတန်ရုံးရှိမှာဆန္ဒပြခဲ့ကြတာပါတန်တရားဖြစ်ခံရသူ၂ဦးဟာမြန်မာအစိုးရကရိုဟင်ညာမွတ်စလင်တွေအပေါ်ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးလက်စားချေဖို့ရည်ရွယ်ချက်နဲ့တန်ယုံကိုဘုံခွဲဖို့ကြံစီခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။တန်ယုံရှိမှာဆန္ဒပြခဲ့သူတွေဟာလည်းအလားတူမကျေနပ်ချက်နဲ့ပဲသူတို့ရဲ့သဘောထားတွေကိုအေးအေးချမ်းချမ်းထုတ်ပေါ်ခဲ့ကြပြီးသူတို့ရဲ့တောင်းဆိုချက်ကိုမြန်မာတန်ယုံတာဝန်ရှိသူတွေကလက်ခံပြီးတဲ့နောက်ဆန္ဒပြဝယ်အဆုံးသတ်ခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနအာဆာပစိဖိတ်ရေးရာလက်တော်ညွှန်ကြားရေးမှူးဂူဒါဒီဆဆွန်ကိုက VOE ကိုပြောပါရတယ
်။The demonstration basically is very, very calm. And then the
demonstration... The demonstration is very calm. Sanabya wuhaya chigen aapin dekeko ijan maare. Rohinya kisa nepata bi sanabya durega turoye the bodhari ko thupo geja baare. Tanyong kozile duune le duro twisso nge baare. Amyenwe ko phale geja bi sanabya durega the bodha pyo geja raago. Tanyong tawon shi duga lakha nge baare. အရင်နောက်ဆန္ဒပြသူတွေပြန်သွားကြပါတယ်ဘယ်လိုရုံးရင်းဆန့်ခတ်အခြေအနေမှမရှိခဲ့ပါဘူးလို့မစ္စတာဆာဆွန်ကိုကပြောပါတယ်ဆန္ဒပြသူတွေနဲ့ပတ်သက်တဲ့အင်ဒိုနီးရှားအစိုးရရဲ့သဘောထားကအင်ဒိုနီးရှားဥပဒေအရလူတိုင်းဟာသူတို့ရဲ့သဘောထားတွေကိုငြိမ်းချမ်းစွာထုတ်ပေါ်ခွင့်ရှိပြီးတော့တန်ယုံမှဆန္ဒပြခဲ့တာဟာဥပဒေအတိုင်းပဲဖြစ်ပါတယ်လို့သူကဆိုပါတယ်တခါမြန်မာနိုင်ငံကပြည်ပခန့်တွေကိုမြန်မာအစိုးရကဂိုင်တွဲဖြည့်ရှင်းပုံနဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရရဲ့သဘောထားကတော့အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းကူညီလှုပ်ဆောင်ပေးနိုင်တယ်ဆိုတာပါပဲလို့မစ္စတာဆာဆွန်ကိုကပြောပါတယ
် We support what Myanmar government doing on handling the situation and we hope
အခြေအနေကိုထိန်းသိမ်းဖို့မြန်မာအစိုးရလှုပ်ဆောင်နေတာကိုကျွန်တော်တို့ထောက်ခံပါတယ်မြန်မာနိုင်ငံကလူမျိုးစုအားလုံးအကြားအမျိုးသားပြန်လည်သိမြတ်ရေးတည်ဆောက်နိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်မြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုအင်ဒိုနီးရှားနိုင်ငံကထောက်ခံပါတယ်လို့မစ္စတာဆာဆွန်ကိုကပြောပါတယ်။ဆန္ဒပြဝဲမတိုင်ခင်တည်းရပြီးခဲ့တဲ့ဂျာတာပရီနေကဘုံတယ်လာသူနှုတ်ဦးကိုအကြမ်းဖက်မှုတံပြန်နေနေရင်ဆိုင်ရာအင်ဒိုနီးရှားအထူးတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးတဲ့နောက်ထွက်ပြေးလွမြောက်သွားသူတဦးရဲ့မိသားစုဝင်၅ဦးကိုလည်းဆက်ဖမ်းခဲ့ပါတယ်။ဒါပေမဲ့လည်းအကြမ်းဖက်မှုနေနေရင်အထူးတပ်ဖွဲ့ Dancers 88ကသူတို့၅ဦးကိုပြန်လွှတ်ပေးလိုက်ပြီလို့မေလ9ရက်နေ့အင်ဒိုနီးရှားကလာတဲ့သတင်းတွေမှာတွေ့ရပါတယ်။သူတို့ငါးဦးအပေါ်ဘုံခွဲဖို့ကြံစီမှုမှာပါဝင်ပတ်သက်သူတွေအဖြစ်တန်တရားရှိခဲ့ပေမဲ့လည်းသူတို့ဟာမျက်မြင်သက်သေတွေသာဖြစ်တယ်လို့အင်ဒိုနီးရှားရတက်ဖွဲ့ပြောရေးဆိုခွင့်ရှိသူရဲမှူးချုပ်ဘွိုင်းရက်ဖလီအမာကိုကိုကာဘီသတင်းတွေကရေးပါတယ်မစ္စတာဆဆွန်ကိုကတော့အဲ့ဒီအဖမ်းဆီးအခြေအနေတွေကိုသူအတိအကျမသိရသေးပဲသက်ဆိုင်ရာလူညွန့်ရေးတာဝန်ရှိသူတွေကဆက်ပြီးစုံစမ်းစစ်ဆေးနေပါတယ်လို့ပြောပါတယ်အပီလာဇမ်းမိုင်းကအင်ဒိုနီးရှားလူမှုထိန်းသိမ်းရေးစခန်းတစ်ခုမှာရုံးရင်းဆန့်ခတ်ဖြစ်ပြီးမြန်မာနိုင်ငံသားတချို့တည်ဆုံခဲ့ရတဲ့ကိစ္စကိုအင်ဒိုနီးရှားတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပြီးတော့အဲ့ဒီမှာလည်းအခြေအနေတွေတည်ငြိမ်နေပါပြီလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်တော်ညွှန်ကြားရေးမှူးမစ္စတာဂူဒါဒီဆဆွန်ကိုက VOE ကိုပြောခဲ့ပါတယ်မြန်မာတန်ယုံကိုဘုံခွဲတိုက်ခိုက်ဖို့ကြံစီတယ်ဆိုတဲ့အခြေအနေဖြစ်ခဲ့ပြီးတဲ့နောက်ဂျကာတာမြို့တော်မှာမေလ7ရက်နေ့ကျရင်နာမည်ကျော် Aerosmith American Rock Digital Wine ပြောပြဖို့စီစဉ်ထားတာကိုလည်းလက်မှတ်တွေတောင်ရောင်းထားပြီးကမှပွဲစီစဉ်သူတွေကဖြတ်သိမ်းခဲ့ပါတယ်ခင်ဗျာ